မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးယန္တရား WIWM အတွက်လာမယ့်2020ပြည့်နှစ်ရန်ပုံငွေရထားချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနေပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအထွေထွေညီလာခံရဲ့စီမံခန့်ခွဲမှုနဲ့အသုံးစရိတ်ဆိုင်ရာ Fifth Committee မှာတင်ပြသွားပါတယ်WIWM အတွက်ရန်ပုံငွေရထားချက်ကိုမြန်မာဘက်ကကန့်ကွက်လိုက်ပြီးဒီအသုံးစရိတ်တွေကိုလက်ရှိဆောင်ရွက်နေတဲ့ဌာနပြန်ရေးလုပ်ငန်းစဉ်မှာသုံးဖို့လဲကုလသမဂ္ဂဆိုင်ရာမြန်မာတန်ဖွဲ့ထိပ်တန်းတာဝန်ရှိသူတို့ကတိုက်တွန်းလိုက်ပါတယ်မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ကုလသမဂ္ဂရဲ့လက်ရှိစုံစမ်းစစ်ဆေးရေးမစ်ရှင်၃ခုထဲမှာမြန်မာအရေးပါဝင်ပါတယ်မြန်မာအစ္စလာမ်အစွန်ရောက် IS အဖွဲ့နဲ့ဆီးရီးယားအရေးစုံစမ်းရေးကုလသမဂ္ဂမစ်ရှင်၃ခုအတွက်လာမယ့်2020ပြည့်နှစ်ရန်ပုံငွေအဖြစ်ဒေါ်လာ 18.8 သန်းရန်ပုံငွေရထားကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်က84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့အင်္ဂါနေ့ကကျင်းပတဲ့စီမံခန့်ခွဲမှုနဲ့အသုံးစရိတ်ဆိုင်ရာ Fifth Committee မှာတင်ပြသွားပါတယ်
The United Nations is currently operating three investigative mechanisms covering Myanmar dash
ကုလသမဂ္ဂအနေနဲ့လက်ရှိမှာစုံစမ်းရေးရန်လျား၃ခုဆောင်ရွက်နေပါတယ်။မြန်မာ၊အစ္စလာမ်အစွန်ရောက် IS နဲ့ Syria အရေးလိုဖြစ်ပါတယ်။အထွေထွေညီလာခံရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့ဒေါ်လာ 18.8 သန်းအဆိုပြုပါတယ်
။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIM ကတော့မြန်မာနိုင်ငံတွင်းစိုးရွားတဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရာအရေးယူတရားဆွဲဆိုနိုင်ရေးအဓိကဆောင်ရွက်တဲ့အဖွဲ့ဖြစ်ပါတယ်မြန်မာနိုင်ငံတွင်းရိုဟင်ဂျာနဲ့တခြားလူနည်းစုလူမျိုးတွေအပေါ်လူ့အခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူ့အခွင့်ရေးကောင်စီကအတည်ပြုဆုံးဖြတ်ခဲ့တာပါဒီအဖွဲ့အတွက်အသုံးစရိတ်ချထားပေးမှုကဖြုံးတိမှုတက်တက်သာဖြစ်တယ်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှာအခုလိုကန့်ကွက်ပါတယ
် It is a waste such disproportionate spending for Myanmar should rather be used to
မြန်မာနိုင်ငံအတွက်အချိုးအစားမမျှမတသုံးစွဲနေတာတွေကိုလက်ရှိကြိုးပမ်းနေတဲ့ဌာနပြန်ရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်အသုံးပြုသင့်ပါတယ်သက်ဆိုင်ရာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုမပါတဲ့ရန်တရားအနေနဲ့လက်စုပ်လက်ကင်ရလက်မျိုးထွက်လာမှာမဟုတ်ပါဘူးလို့ပြောဆိုသွားတာပါကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုဆိုတာကိုမြန်မာအစိုးရဘက်ကဆန့်ကျင်နေတာမဟုတ်ဘဲရခိုင်ပြည်နယ်တွင်ပြဿနာတွေကြောင့်ထိခိုက်ရသူအလုံးကိုထောက်ထားဆန္ဒကြောင်းတန်မှတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှာတင်ပြပါတယ်မြန်မာနိုင်ငံတွင်ကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာဘက်ကကိုယ်တိုင်ဆောင်ရွက်နိုင်စွမ်းရှိတာကြောင့် IIMM မလိုအပ်ဘူးလို့လဲတန်အမတ်ကြီးက VOA ကိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီ IIMM ကိုပေါ့နော်ဒါလူ့ခွင့်ရေးကောင်စီကနေသူကပြလိုက်ပြီးခွဲခြားဆက်ဆံနေဒီခွဲခြားဆက်ဆံနေဆုံးဖြတ်ချက်ကနေပေါ်ထွက်လာတဲ့အတွက်ကြောင့်မလို့ငကူစပြီးထူထောင်စဉ်ကလေးကမြန်မာနိုင်ငံလဲမခံခဲ့ဘူးလို့လည်းပြောခဲ့ပါတယ်။အဲ့ဒါကြောင့်မလို့သူနဲ့ပူးပေါင်းဆောင်ရွက်မယ်မဟုတ်ဆိုတာကိုလည်းအတိအလင်းကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့လေဒီအတွက်ကိုရန်ပုံငွေချရတယ်ဆိုတာကျမတို့ကဟိုပါပဲဟိုကန့်ကွက်ချရတယ်ပေါ့။ဘာလို့လဲဒီလိုပေါ့နော်။ဒီအရာတွေကိုတာဝန်ခံမှုရှိစေရေးဆိုပြီးသူက accountability နဲ့ပတ်သက်ပြီးတော့ဒါကိုစုံစမ်းဖို့ပြောရဲ။စုံစမ်းမှုဟိုဒီအဖွဲ့ကိုဖွဲ့တယ်ပေါ့နော်။ဒါပေမဲ့အဲ့လိုဖွဲ့တဲ့ဆိုတဲ့အခါမှာသူကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီရန်ဒီယားကခုနှစ်ခုအထက်မနေဘူးရှိလာခဲ့ပြီပေါ့နော်။ဒီအခါဘယ်မြန်မာနိုင်ငံတနိုင်ငံနဲ့အတွက်ဒီလောက်အများကြီးကုန်ကြခံမယ်။နောက်ဒီကိစ္စကလည်းဒီတာဝန်ခံမှုဆိုတဲ့ကိစ္စမှာလည်းမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ကိုယ်ကျလုပ်နိုင်တဲ့ကိစ္စတခုကိုဒီ IIMM ဆိုပြီးတော့ဒါလုပ်တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒါကန့်ကွက်တာပါ
။ဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာထဲမှာပါဝင်တာကြောင့် IIM အတွက်ရန်ပုံငွေကတော့အတီးဖြစ်သွားတဲ့သဘောလို့လည်းသတ်မှတ်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးသွားစေဖို့ရည်ရွယ်ချက်ပါတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ FFM ကထောက်ပြထားပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်လုံခြုံရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့FFM အဖွဲ့ရဲ့အစီရင်ခံချက်တွေအလုံးကို ဘက်လိုက်တယ်ဆိုပြီးတော့ပယ်ချထားပါတယ်။ရခိုင်ပြည်နယ်တွင်းကထွက်ပြေးရသူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့အစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အခုချိန်ထိလက်မခံပါဘူး။ FFM အဖွဲ့ရဲ့ရှာဖွေတွေ့ရှိချက်တွေကိုဆက်ခံတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးယန္တရား IIMM ကနိုင်ငံတကာဥပဒေချိုးဖောက်မှုခိုင်မာတဲ့အထောက်အထားတွေကိုတိစောက်မှာဖြစ်ပါတယ်ရှင်။